ဟောင်ကောင်မှာဆန္ဒပြပွဲတွေအစီအမြင့်တက်နေစမှာပဲတရုတ်စိုးရကတရုတ်စစ်တပ်တွေကိုဟောင်ကောင်နယ်စပ်ကိုရွှေ့ပြောင်းနေရချတာခဲ့ပါတယ်။ဟောင်ကောင်ရေးကိုတည်တည်ငြိမ်ငြိမ်နဲ့အနေအကင်းကင်းနဲ့ကင်တွယ်ဖြေရှင်းဖို့အမေရိကန်သမ္မတဒေါ်နယ်ထရမ့်ကနယူးဂျာစီပြည်နယ်ကနေမထွက်ကာခင်လေးစိတ်မှာပြောကြားတိုက်တွန်းခဲ့တယ်လို့ဟောင်ကောင်ရဲ့တပ်ဖွဲ့ကနိုင်ငံတကာစံညွှန်းတွေနဲ့မကိုက်ညီတဲ့နည်းလမ်းတွေတုံ့ပြန်ပြီးဆန္ဒပြပွဲတွေကိုနှိမ်နင်းနေတာကိုစုံစမ်းစစ်ဆေးဖို့ကိုလည်းကုလသမဂ္ဂလူ့ခွင့်ရေးဆိုင်ရာမှာမင်းကြီးမစ်ရှဲဘက်ရှလေးကတောင်းဆိုလိုက်ပါတယ်။ဂျနီဗာမြို့ကပြည်သူ့တင်တာလီဂျာရှလိုင်းတင်ပြပူချက်ကိုအခြေခံပြီးတင်ပြပေးပါမယ်။နားဆင်ကြပါခင်ဗျာ
။ဟောင်ကောင်မှာအတိကျုံစီနီရဲ့တပ်ဖွဲ့တွေနဲ့ဆန္ဒပြသူတွေအကြားရုံးရင်ဆန့်ခတ်မှုတွေဖြစ်ပွားနေစမှာပဲဆန္ဒပြပွဲတွေကိုနှိမ်နင်းဖို့ပြင်ဆင်နေပုံရတဲ့တရုတ်စစ်တပ်တွေကိုတရုတ်စိုးရကဟောင်ကောင်နယ်စပ်ကိုဆီလုခဲ့ပါတယ်။အမေရိကန်သမ္မတဒေါ်နယ်ထရမ့်ကဒီကိစ္စကိုသူသိရှိကြောင်း Twitter မှာရေးသားခဲ့ပြီးနှစ်ဖက်ထင်းထင်းသင်းသင်းရှိဖို့ကိုလည်းပြောပါတယ
်။ဟောင်ကောင်ကိစ္စကတိတ်ခတ်ခဲ့တဲ့အခြေအနေမှာရှိနေပါတယ်။ဘာဖြစ်မလဲစောင့်ကြည့်ရပါမယ်။ဒီကိစ္စပြင်လဲသွားမှတေးကြပါတယ်။တရုတ်နိုင်ငံအပါအဝင်အားလုံးအတွက်အဆင်ပြေသွားလိမ့်မယ်လို့ညွှန်လင်းပါတယ်။
သမ္မတထရမ့်ကအခုလိုမပြောမီအင်္ဂါနေ့အစောပိုင်းမှာတော့ဆန္ဒပြသူတွေဟာဟောင်ကောင်လေးစိတ်ကိုဒုတိယနေ့အဖြစ်ပိတ်ဆို့ပြီးအဓိကလေးစိတ်ခန်းမကြီးမှာအပြေအဝနေရာယူဆန္ဒပြခဲ့ကြပါတယ်။လက်နက်ကင်ဆောင်ထားတဲ့ရဲတပ်ဖွဲ့ဝင်တွေကဆန္ဒပြသူတွေအပေါ်ငရုတ်ရည်မှုတ်ဆေးတွေအသုံးပြုနေနေခဲ့တယ်လို့ခီးသွွားအိတ်တင်ဆောင်တဲ့လဲတွေကိုအကာအကွယ်အဖြစ်အသုံးပြုနေတဲ့ဆန္ဒပြသူတွေအပေါ်မှာလည်းလက်ကင်တို့တွေအသုံးပြုရိုက်နေခဲ့ပါတယ်။ဒီလိုအကြမ်းဖက်နေနေမှုတွေဖြစ်ပေါ်ရတဲ့ပတ်သက်ပြီးကုလသမဂ္ဂလူ့ခွင့်ရေးမဟာမင်းကြီးမစ်ရှဲလ်ဘက်ရှလဲကဆန္ဒပြသူတွေကိုငြင်းငြင်းချမ်းချမ်းနဲ့ဆန္ဒပြဖို့တိုက်တွန်းခဲ့တဲ့ဤသူဟောင်ကောင်အာဏာပိုင်တွေကိုလည်းဆန္ဒပြပွဲတွေတားဆီးရမှာပြင်းထန်တဲ့နှီးလန်းတွေအသုံးမပြုဖို့တိုက်တွန်းခဲ့ပါတယ်။မစ်ဘက်ရှလဲရဲ့ပြောခွင့်ရပုဂ္ဂိုလ်ရူပတ်ဂိုဗီလ်ကလူကြိုးရေးတပ်ဖွဲ့တွေအသုံးပြုခဲ့တဲ့နှီးလန်းတွေကိုမစ်ဘက်ရှလဲအနေနဲ့သတိပြုမိပြီးစိုးရိမ်ပူပန်မိကြောင်းပြောပါတယ်
။ OHHR has reviewed credible evidence.Law enforcement officials employing less lethal weapons in ways that are prohibited by international norms and standards.
လူမသိနိုင်လောက်တဲ့လက်နက်တွေကိုလူညွင်းတပ်ဖွဲ့တွေအသုံးပြုရမှာနီးလန့်တွေကနိုင်ငံတကာစံချိန်စံညွန်းနဲ့မကန့်ညီတာနဲ့ပတ်သက်ပြီးကုလသမဂ္ဂလူ့အခွင့်အရေးမဟာမင်းကြီးရုံးအနေနဲ့လေ့လာသုံးသပ်နေပါတယ်။ဥပမာရဲတပ်ဖွဲ့ဝင်တွေကမျက်ရည်ယိုဘုံးကိုကြောင်ပိတ်မိတဲ့နေရာမှာဆန္ဒပြသူတွေရှိတက်တဲ့ကြီးပြစ်ထဲ့နေတာကိုအကျဉ်းတော်တော်များများတွေ့ရပါတယ်။ဒါဟာလူတွေတည်စေနိုင်လောက်တဲ့အန္တရာယ်ရှိပြီးဒဏ်ရာပြင်းပြင်းထန်ထန်ရစေနိုင်ပါတယ်
။ကုလသမဂ္ဂလူ့အဖွဲ့ရဲ့အဖွဲ့ရုံးကတော့ဒီအဖြစ်အပျက်ကိုချက်ချင်းစုံစမ်းစစ်ဆေးဖို့တောင်းဆိုလိုက်ပြီးလူကြုံရေးအဖွဲ့ဝင်တွေအနေနဲ့စံနှုန်းတွေကိုလိုက်နာဖို့နဲ့အင်အားအလွန်ကျုံအသုံးပြုတာဟာပုံမူတင်းမာတဲ့အခြေအနေကိုသာဖန်တီးလာနိုင်တယ်လို့ပြောပါတယ်။
Law enforcement officials should only employ tear gas to disperse crowds as a last resort when widespread violence creates an imminent threat of serious.
ဆိုဆိုရရဒဏ်ရာရစေနိုင်တဲ့ဒါမှမဟုတ်အဆောက်အုံတွေပျက်စီးမှုကိုဥတီနေတဲ့အန်ဒီအေလိုမျိုးအကြမ်းဖက်စုကူမှုရှိတဲ့အခါမှသာလူညုံရေးတပ်ဖွဲ့ဝင်တွေအနေနဲ့လူအုပ်ခွဲဖို့ညှိယိုဘုံကိုတုံးသင့်ပါတယ်။ဒီအချိန်လေးမှာတော့လူကိုတိုက်ရိုက်မပစ်မိစေဖို့ညှိယိုဘုံကိုအမြင့်ကိုပြစ်လွတ်ဖောက်ခွဲရပါမယ်
။အငိမ့်စားသူရဲချုပ်ဟောင်းအလန်လိုးကိုစနပ်ပြပွဲတွေကင်တွယ်ဖို့အငိမ့်စားယူရာကနေတဖန်တာဝန်ပေးရပြီးနောက်မှာရတဖွဲ့ကအခုလိုအဒီကယုံနေနေရင်နီလန်းတစ်တွေကိုကျင့်သုံးလာတာဖြစ်ပါတယ်။ရတဖွဲ့ဝင်တွေဟာမျက်နှာဖုံးစော့အဝါရောင်အုတ်ထုတ်ဆောင်ပြီးအင်ဂျင်အနက်ဝတ်လို့စနပ်ပြသူတွေလို့အယောင်ဆောင်ပြီးလူအုပ်ထဲမယုံကြည်မှုတွေတိုးပွားအောင်နီလန်းတွေကျင့်သုံးနေတာဖြစ်တယ်လို့လည်းအမည်မဖော်လိုတဲ့ရဲတပ်ဖွဲ့ဝင်တူကပြောတယ်လို့ဆိုပါတယ်။ဟောင်ကောင်ကစနပ်ပြနေသူတွေဟာအချက်၅ချက်ရရှိဖို့ဆက်လက်စနပ်ပြနေတာဖြစ်ပါတယ်။တရားခံလွှဲပြောင်းပေးရေးဥပဒေကိုလုံးဝအုတ်တုံယုံသိမ်းပေးဖို့စနပ်ပြသူတွေကိုအတိကျုံသမားတွေအဖြစ်ပုံဖော်နေတာကိုရပ်ဆိုင်းဖို့စနပ်ပြသူတွေအပေါ်ဆက်ဆွဲချက်တင်ထားတာတွေပယ်ဖျက်ပေးဖို့ရတဖွဲ့ဝင်တွေအကြမ်းဖက်နေနေမှုကိုစုံစမ်းစစ်ဆေးပေးဖို့နဲ့ဟောင်ကောင်အုပ်ချုပ်ရေးမှုကိုဟောင်ကောင်လူထုကတိုက်ရိုက်ရွေးချယ်နိုင်တဲ့ရွေးကောက်ပွဲစနစ်ပြဋ္ဌာန်းထားရှိဖို့ဆိုတဲ့အချက်တွေကိုတောင်းဆိုနေတာဖြစ်ပါတယ်ခင်ဗျာ။